မင်္ဂလာညနေခင်းပါတော်ရရှင်များရှင်2019ခုနှစ်ဧပြီလ19ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညနေခင်းရဲ့အစီအစဉ်မူကကျွန်မစုပေါ်ပါရှင်။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားရဲ့စုံစမ်းမှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဟန်တာဖို့ကြိုးစားခဲ့တာရှိမရှိအချင်းချင်းစစ်ဆေးခဲ့တဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုရဲ့အစီအစဉ်ကဖော်ပြပါရယ်ပါရီမြို့တော်ကနော်ထရဒမ်ဘုရားကျောင်းမီးလောင်မှုနဲ့ပတ်သက်လို့ UNESCO ကုလသမဂ္ဂဖွင့်တဲ့ပြင်သစ်သမ္မတတို့ဒီနေ့တွေ့ဆုံပါရယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့2016အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိကိုတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့နှစ်နှစ်နီးပါးကြာစုံစမ်းခဲ့တဲ့အစီရင်ခံစာလွှတ်တော်နဲ့အမေရိကန်ပြည်သူတွေကြာတာပရင်းတွေမှာကြည့်ရှုခွင့်ရလိုက်ပါပြီမြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့မြစ်ဆုံဆဲစီမံကိန်းအပီးတိုင်ဖြတ်သိမ်းနိုင်ရေးလှုပ်ရှားမှုတွေထဲမှာအေယာဝတီကိုပြန်ပြီးတော့ရွေးကြဖို့ပြည်သူကတိုက်တွန်းပါတယ်
အဲ့တော့ကျွန်တော်တို့ကဒါအစိုးရအနေနဲ့ဒီလိုပြန်ရွေးဖို့ဆုံးဖြတ်ခြင်းနဲ့ငွေကြေးမှာကဲကဲရှိနေတယ်ဆိုရင်ဒါပြည်သူကဝိုင်းတယ
်ပြည်သူကနေပြီးတော့မှငွေကြေးတွေဝိုင်းပြီးတော့ထည့်သွားကြမယ်ဆိုတဲ့အကြောင်းဒေါက်တာထွန်းလွင်ပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်တကြံတွင်းမှာမြန်မာနိုင်ငံကိုပြန်တဲ့ထိုင်းနိုင်ငံကရွှေပြောင်းအလုံသမားတွေတရက်ကိုလူဦးရေ6,000လောက်အလုံးရင်းနဲ့အိမ်ပြန်နေကြတဲ့အကြောင်းသတင်းပေးဖို့ချက်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြညနေကင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့နှောက်ယှက်မှုတွေကိုစုံစမ်းစစ်ဆေးရမှာသမ္မတကဟန်တာဖို့ကြိုးစားခဲ့တာရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာက17ချိန်စစ်ဆေးခဲ့ပါတယ်ဒါပေမဲ့လည်းသမ္မတအနေနဲ့ဥပဒေချိုးဖောက်ဖို့ထိရည်ရွယ်ခဲ့ကြောင်းတသက်ပြန့်နေတဲ့ထောက်ထားမျိုးတော့မတွေ့ခဲ့ပါဘူးဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့ရှင်ပြန်ခဲ့တဲ့ရွေးကောက်ပွဲမှာအသာရနိုင်မှုထရန့်ဒါမှမဟုတ်သူစည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်ခဲ့တဲ့အထောက်အထားမတွေ့ရကြောင်းလည်းမနေ့တုန်းကတရားဝင်ထုတ်ပြန်လိုက်တဲ့စာမျက်နှာ448မျက်နှာရှိတဲ့အထူးစုံစမ်းရေးမှူးရဲ့အစီရင်ခံစာကမှတ်ချက်ပေးထားပါတယ်ရုရှားဆူရနဲ့ပတ်သက်သူတွေနဲ့ထရန့်စည်းရုံးရေးဖွဲ့ဝင်တချို့တို့ကြားဆက်နွယ်မှုတွေရှိကြောင်းစုံစမ်းတွေ့ရှိထားပေမဲ့ရာဇဝတ်ကြောင်းနဲ့အရေးယူနိုင်လောက်တဲ့ထောက်ထားမတွေ့ရကြောင်းလည်းအထူးစုံစမ်းရေးမှူးမူလာရဲ့အစီရင်ခံစာမှာဖော်ပြထားတာပါဒါပေမဲ့လည်းရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နောက်ရှက်မှုတွေပေါ်စုံစမ်းနေတာတွေကိုမလိုလားတဲ့သမ္မတကစွတ်ဖက်ဟန်တာဖို့ကြိုးပမ်းတဲ့လုပ်ရည်တွေကိုလည်းကိုးကားဖော်ပြထားပါတယ်စုံစမ်းရေးလုပ်ငန်းတွေဆောင်ရွက်နေချိန်မှာပဲအထူးစုံစမ်းရေးမှူးကိုတရားရေးဌာနကဖယ်ရှားပစ်ဖို့အင်ပြူရောဥပဒေရေးအကြံပေးဒွန်မဂန်က2019ခုနှစ်ဇွန်လတည်းပြောခဲ့ဘူးလားကိုလည်းစုံစမ်းစစ်ဆေးသူတွေတွေးရှိခဲ့ကြပါတယ်။ဒါမှမဟုတ်အင်ပြူရောဥပဒေချန်ပီပုဂ္ဂိုလ်ကတော့သမ္မတကညွန့်ကြားတာမဟုတ်တဲ့အကြောင်းငင်းဆန်ထားတာပါ။အထူးစုံစမ်းစစ်ဆေးမှုတွေမတိုင်ခင်ရုရှားရဲ့စစ်ပတ်မှုတွေကိုစုံစမ်းရမှာဥဆောင်ခဲ့ဘူးတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ကြီးကဲ James Comey ကိုသမ္မတထရန့်ယာရုကဖြုတ်ခဲ့တာကိုလည်းအထူးစုံစမ်းရေးမှူးလာကစုံစမ်းခဲ့ပါတယ်။
အထူးဆောင်စာရေးမှူးရောဘတ်မော်လာရဲ့စုံစမ်းမှုအစီရင်ခံစာထဲမှာသမ္မတဒေါ်နယ်ထရမ့်ကိုအပြစ်ကနေလုံးဝလွတ်တယ်လို့အတိအကျပြောမထားပေမဲ့သမ္မတကတော့သူလုံးဝအပြစ်ကင်းတယ်လို့ပြောနေပါတယ်။ဂျာတာဘရင်းနစ်မနက်ကအစီရင်ခံစာထုတ်ပြန်ပြီးမကြာခင်အင်ပြူတော်မှကျင်းပတဲ့အခမ်းအနားတစ်ခုအတွင်းသမ္မတကသူ့အတွက်စိတ်ချမ်းသာစရာကောင်းတဲ့နေ့ဖြစ်တယ်လို့ပြောကြပြီးရုရှားနဲ့လုံးဝပူးပေါင်းဆောင်ရွက်ခဲ့ခြင်းမရှိဘူး။တရားစီရင်ရေးကိုလုံးဝနှောက်ယှက်ခဲ့ခြင်းမရှိဘူးလို့ဆိုခဲ့ပါတယ်။အီစတာရုံးပိတ်ရက်အနားယူဖို့ဖလော်ရီဒါကသူပိုင်မာရာလာကိုအပန်းဖြေနေရကိုဂျာတာရင်းနေညနေပိုင်းကရောက်သွားချိန်မှာလဲသမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာမှာ2016ရွေးကောက်ပွဲမှာရုရှားနဲ့ပတ်သက်တဲ့စိုးရိမ်စရာမှန်သမျှကသမ္မတဥဘာမလက်ထက်မှာတည်းကဖြစ်နေတာဖြစ်ပြီးတော့တည့်ရက်နဲ့သမ္မတဥဘာမအရေးယူဆောင်ရွက်မှုမလုပ်ခဲ့ဘူးလို့ရေးပါတယ်။အရေးအကြီးဆုံးကတော့ရွေးကောက်ပွဲကိုမထိခိုက်ခဲ့ဘူးလို့လဲသမ္မတ Trump က Twitter ပေါ်မှာရေးသားခဲ့ပါတယ်။စုံစမ်းမှုရဲ့ရလဒ်ကတော့သမ္မတအပြည့်အဝအောင်ပွဲခံနိုင်တာဖြစ်ပြီးရာဇဝတ်ကြောင်းကနေအမားမလုပ်ခဲ့ဘူးဆိုတာရှင်းတယ်လို့သမ္မတရဲ့ပုံကိုရေးရှိနေတွေကလည်းကြေညာချက်ထုတ်ပြန်ပါတယ်။အထူးစုံစမ်းရေးမှုရဲ့စီရင်ခံစာထဲမှာတော့သမ္မတစုံစမ်းစစ်ဆေးခံရတယ်ဆိုတာမဟုတ်ဘူးလို့ FBI အကြီးအကဲ James Comey ကလူသိရှင်ကြားပြောဖို့ညှင်းဆန်တဲ့အတွက်သူ့ကိုယာရုကနေဖယ်ရှားခဲ့တယ်ဆိုတော့ခိုင်မာတဲ့အထောက်အထားတွေတွေ့ရတယ်လို့ဖော်ပြထားတာပါအသေးချာစုံစမ်းမှုတွေအရသမ္မတဟာတရားစီရင်ရေးကိုနှောက်ယှက်ဖို့မလုပ်ခဲ့တာရှင်းရင်ဒီကိစ္စကိုပြက်ပြက်သားသားပြောမှာဖြစ်ပေမဲ့ပြောဖို့ခက်တဲ့အချက်တွေလည်းတွေ့ရတယ်လို့အစီရင်ခံစာထဲမှာရေးထားပါတယ်ဒါအပြင်သမ္မတအနေနဲ့တရားစီရင်ရေးကိုနှောက်ယှက်ခဲ့ခြင်းရှိမရှိဆိုတာကိုဖွဲ့စည်းပုံအရလွှတ်တော်ကဆုံးဖြတ်နိုင်တယ်လို့လည်းအထူးစုံစမ်းရေးမှူးကအစီရင်ခံစာထဲမှာပြောကြားထားပါတယ်
မလိနေငယ်မှာဝန်ကြီးချုပ်စုံမေလိုဘိုဘေးရေးမိုင်ကနဲ့အစိုးရဖွဲ့တစ်ဖွဲ့လုံးမနေ့ကပဲနှုတ်ထွက်သွားပါတယ်။ဝန်ကြီးချုပ်နဲ့အစိုးရဖွဲ့ရဲ့နှုတ်ထွက်စာကိုလက်ခံလိုက်တဲ့အကြောင်းလဲတမရအီဘရာဟင်ဘူဘကာခိုင်တာရဲ့ရုံးကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ပြီးခဲ့တဲ့လတိုင်းမှာတော့ဒိုဂန်လူမျိုးစုရဲ့လက်ချဲလို့တန်တရားရှိနေတဲ့ဖူလာနီလူမျိုးစုမွန်းပြူရီသမား160လောက်အစုလိုက်ပြုံးလိုက်တပ်ဖြတ်ခံရမှုပါဝင်နိုင်ငံလေဘန်းကအကြမ်းဖက်လို့ရတွေ့ကြီးထွားလာခဲ့ပြီးနောက်မှာပဲဝန်ကြီးချုပ်နဲ့အစိုးရဖွဲ့နှုတ်ထွက်သွားတာဖြစ်ပါတယ်။ဖူလာနီနဲ့ဒိုဂွန်လူမျိုးစုတွေကြားတိုက်ခိုက်မှုတွေကြောင့်လွန်ခဲ့တဲ့နှစ်အတွင်းအမျိုးသမီးအမျိုးသားနဲ့ကလေးတွေ600လောက်သေဆုံးရတဲ့အကြောင်းလဲကုလသမဂ္ဂကသတင်းထုတ်ပြန်ထားတာပါ။ဆိုရကအကြမ်းဖက်မှုတွေကိုမထိန်းနိုင်တဲ့အတွက်လွန်ခဲ့တဲ့သတင်းနှစ်ပတ်မှာပဲဘာမာကိုမြို့တော်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။2012ခုနှစ်တုန်းကဆီယနာသိမ်းမှုနဲ့ယာယီကျုံခဲ့ရတာကိုအခွင့်ကောင်းယူပြီးအစ္စလာမ်စစ်သွေးကြွတွေမာလီနိုင်ငံမြောက်ပိုင်းကနေရာတော်များကိုထိန်းချုပ်ခဲ့တဲ့အတွက်တိုက်ပြည်မှာတည်ငြိမ်မှုရအောင်ပြန်လည်ကြိုးပမ်းနေရတာဖြစ်ပါတယ်။အစ္စလာမ်ဆွေရောက်တွေကိုတော့လာတော့ကြမှာပဲပြင်သစ်တပ်တွေကတိုက်ထုတ်နိုင်ခဲ့ပေမဲ့စစ်သွေးကြွတွေကတော့ဂျန်နေဆဲဖြစ်ပြီးကုလသမဂ္ဂရဲ့ငင်းချင်းထင်းထင်းတပ်တွေရှိနေတဲ့ကြားမှာပဲမကြာခဏအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လည်းကြုံနေရဆဲဖြစ်ပါတယ်။
မြောက်ပိုင်းအိုင်ယာလန်နယ်မှာဂျာတာရီနီကဖြစ်ပွားခဲ့တဲ့အထီးကရုံအတွင်းအမျိုးသမီးတဦးပြစ်ဒဏ်ခံခဲ့ရပါတယ်။လန်ဒန်ဒရီခရိုင်ခရီဂန်မြို့မှာဖြစ်ပွားတဲ့ပြစ်ခတ်မှုမှာသေဆုံးခဲ့သူဟာအသက်29နှစ်အရွယ်သတင်းတောက်လိုင်ရာမက်ကီးဖြစ်ပြီးတော့ IRA New IRA ခွဲထွက်ရေးအဖွဲ့ကလုတ်တယ်လို့တန်တရားရှိကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ပြစ်ခတ်မှုကိုအကြမ်းဖက်လုပ်ရဖြစ်တဘောထားတယ်လို့လူသက်မှုဖြစ်စုံစမ်းနေတယ်လို့မြောက်ပိုင်းအိုင်ယာလန်ဒူရဲချုပ်မတ်ခေမယ်တန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မြောက်ပိုင်းအိုင်ယာလန်ကအကြီးဆုံးနိုင်ငံရေးပါတီကြီးတွေဖြစ်တဲ့သမ္မတနိုင်ငံထူထောင်လို့တဲ့ရှင်ဖိန်ပါတီနဲ့ဗြိတိန်အစိုးရလိုလားတဲ့ Democratic Unionist ပါတီတို့ကပြစ်ခတ်မှုကိုဝေဖန်ပြစ်တင်ကြပါတယ်။လူမှုကွန်ရက်တွေပေါ်မှာတင်ခဲ့ကြတဲ့ဂျာတာရီနီညကဖြစ်တဲ့အထီးကရုံးဗီဒီယိုတွေအတွင်းမော်တော်ကားနှစ်စီးမိလောင်နေတာမြင်ရတယ်လို့ခေါင်းဆိုအင်ဂျီဝတ်ထားကြသူတွေကအိမ်လုံးမိလောင်ဘုံးတွေနဲ့ရဲတွေကိုပြစ်ပေါက်တိုက်ခိုက်နေတာကိုလည်းတွေ့ရပါတယ်။အိုင်ယာလန်ကိုဗြိတိန်အစိုးရအုပ်ချုပ်မှုအောက်ကနေခွဲထွက်ပြီးတီးခြားနိုင်ငံတည်ထောင်ခြင်းနဲ့လက်နက်ကင်ခွဲထွက်ရေးသမားတွေ1916ခုနှစ်မှာတပုံထားခဲ့ကြတဲ့ Easter Rising နှစ်ပတ်လည်း Easter ရုံးပိတ်ရက်မတိုင်ခင်မှာအခုလိုတိုက်ခိုက်မှုတွေဖြစ်ပွားတာဖြစ်ပါတယ်။မြောက်ပိုင်းအိုင်ယာလန်နဲ့မှာခွဲထွက်ရေးလူလာသူတွေရဲ့လှုပ်ရှားမှုတွေဟာလက်တလော့ပူများလာတယ်လို့လေလာသူတွေကပြောပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုက်တိုမီတာ19 kHz 1683လိုက်တိုမီတာ19 kHz 15565နဲ့လိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View American တဲ့မြန်မာဝိုင်းစီစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပြည်သူနိုင်ငံပါရီမြို့တော်ကနော်ထရဒမ်ကက်သီဒရယ်ဘုရားကျောင်းမိလောင်မှုဖြစ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကိုယ်စားဖွဲ့နဲ့သမ္မတအီမနျူအယ်မက်ခရွန်တို့သမ္မတနန်းတော်မှာဒီနေ့တွေ့ဆုံဆွေးနွေးပါတယ်။ကမ္ဘာ့ရဲ့နော်ထရဒမ်ဘုရားကျောင်းကြီးကိုတော့ယဉ်ကျေးမှုအမူအနေတစ်ခုဖြစ် UNESCO က1992ခုနှစ်မှာအတိအမှတ်ပြုထားတာပါ။ဒီသတင်းပတ်စောပိုင်းမိလောင်မှုဖြစ်ရာဘုရားကျောင်းကိုတွားရောက်ကြည့်ရှုခဲ့တဲ့ UNESCO ရဲ့ကမ္ဘာ့အမူအနေဌာနညွှန်ကြားရေးမှူးမစ္စတာရော့စ်လာကတော့အလက်ခက်လက်ရဖျားကြောင်ရဲ့ခေါင်းမိုးသုံးပုံနှစ်ပုံလောက်ပျက်စီးသွားတယ်လို့ပြောပါတယ်။သမ္မတမက်ခရွန်ကတော့ပြည်သူနိုင်ငံမှာနွေရာသီအိုလံပစ်အားကစားပွဲတော်ကျင်းပမဲ့2024ခုနှစ်မတိုင်ခင်ပြင်ဆင်မှုတွေပြီးသက်နိုင်မှုမျှော်လင့်ထားတာပါ။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့၅နှစ်အတွင်းပြင်ဆင်မှုသတ်မှတ်ချက်ဟာလက်တွေ့မကျဘူးလို့ပြောဆိုနေကြပါတယ်။
တရုတ်အစိုးရရဲ့ခေတ်သစ်ပိုလန်မှကြီးဖောက်လုံးမှုဆိုင်ရာ BRI Forum ဆွေးနွေးပွဲကိုကမ္ဘာနိုင်ငံ38နိုင်ငံကခေါင်းဆောင်တွေတက်ရောက်မယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။ April 25ကနေ29ရက်အထိကျင်းပမဲ့ BRI ဆွေးနွေးပွဲတွေမှာတရုတ်သမ္မတရှီဂျင်ပင်က26ရက်နေ့ကျရင်ဖွင့်ပွဲမင်းကွန်းပြောကြားမှာဖြစ်ပြီးတက်ရောက်လာတဲ့နိုင်ငံခေါင်းဆောင်တွေနဲ့28ရက်နေ့မှာထိပ်သီးဆွေးနွေးမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။တရုတ်နိုင်ငံကနေအာရှ၊ဥရောပ၊အာဖရိကတိုက်နိုင်ငံတွေကိုဆက်သွယ်ကွန်ရက်ဖြတ်နေတဲ့ခေတ်သစ်ပိုလန်မှကြီးစီမံကိန်းအတွင်းနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုအကြောင်းအဓိကထားဆွေးနွေးကြမှာပါ။ကမ္ဘာလန်းစီမံကိန်းတွေကနေအကျိုးအမြတ်တွေကိုအားလုံးမျှဝေခန်းစားနိုင်ဖို့နိုင်ငံစုံပါဝင်ရေးနဲ့စီးပွားရေးဈေးကွက်တွေပို့ပြီးဖွံ့ဖြိုးရေးကိစ္စတွေနဲ့ပတ်သက်လို့ဘုံသဘောတူညီချက်တွေရရှိဖို့ဆွေးနွေးလိမ့်မယ်လို့လည်းနိုင်ငံသားရေးဝန်ကြီးဝန်ကြီးကပြောပါရယ်အခုနှစ် BRI Forum ဆွေးနွေးပွဲမှာမြောက်ကိုရီးယားနိုင်ငံပါဝင်မှာဖြစ်ပြီးဒါဟာဘာမှမထူးခြားဘူးလို့လည်းသူကဆိုခဲ့ပါရယ်တရုတ်နဲ့ကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတဲ့အမေရိကန်ပြည်ထောင်စုကတော့အငယ်တန်းအစိုးရကိုယ်စားလှယ်တွေကိုပဲဆေးလွှတ်မှာဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးရဲ့အပြောအရနိုင်ငံပေါင်း150ကျော်ကဆွေးနွေးပွဲကိုကိုယ်စားလှယ်တွေဆေးလွှတ်ဖို့ရှိတယ်လို့ပြောပါတယ်။မြန်မာနိုင်ငံကတော့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တက်ရောက်ဖို့ရှိပြီး24ရက်နေ့မှာတရုတ်နိုင်ငံသွားမယ်လို့မျှော်လင့်ရပါတယ်။
အင်ဒိုနီးရှားနိုင်ငံမှာဗိုလ်ရုံးတွေကသမ္မတယူကောက်ပွဲမှာလက်ရှိသမ္မတဂျိုကိုဝီဒိုနဲ့ရှင်ပြိုင်ခဲ့တဲ့အငြိမ့်စားပူချုပ်ကြီးပရာပိုလိုဆူပြန်တိုကသူ့နိုင်ရတဲ့အကြောင်းကြေညာလိုက်ပါတယ်။ကောက်ယူရရှိထားတဲ့မေယာလက်တီအရထောက်ခံမဲ့62ရာခိုင်နှုန်းနဲ့လက်ရှိသမ္မတကိုနိုင်ရတဲ့အကြောင်းဒုသမ္မတလောင်းဖြစ်ရှင်ပြိုင်ခဲ့သူစီဝိုင်းလုပ်ငန်းရှင်ဆန်ဒီယာဂိုအနွန်အပြင်နိုင်ငံရေးပါတီကကိုယ်စားလှယ်နဲ့ထောက်ခံသူတွေခြံရံထားတဲ့ဂျကာတာမြို့တော်နေအိမ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။ဒါပေမဲ့လည်းမေယာလက်တီကိုစစ်တမ်းကောက်ယူထားကြတဲ့အေဂျင်စီရဲ့ကိန်းဂဏန်းတွေအရကတော့လက်ရှိသမ္မတနဲ့ဒုသမ္မတဖြစ်ရှင်ပြိုင်ခဲ့တဲ့မာရော့ဖ်အမန်နိုကထောက်ခံမဲ့53ရာခိုင်နှုန်းနဲ့55ရာခိုင်နှုန်းအတိအကျရရှိထားပြီးပြိုင်ဘက်သမ္မတလောင်းဆူပြန်တိုနဲ့ဒုသမ္မတလောင်းဦးနူတို့ကတော့44ရာခိုင်နှုန်းနဲ့46ရာခိုင်နှုန်းအတိအကျရရှိထားကြောင်းဖော်ပြထားပါတယ်။တရားဝင်မေယာလက်တီကိုတော့အင်ဒိုနီးရှားရွေးကောက်ပွဲကော်မရှင်ကရှေ့လာတဲ့ကြမှာထုတ်ပြန်သွားမှာဖြစ်ပါတယ်။
လီဘီယာနိုင်ငံထရီပလီမြို့တော်အနောက်တောင်ပိုင်းလူနေရပ်ကွက်တစ်ခုပေါ်မော်တာကြီးတွေကြားခဲ့တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီလက်ရှိဥက္ကဋ္ဌကအစိုးရအကြောင်းပြောကြားခဲ့ပါတယ်။ထရီပလီမြို့တော်မှာကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့အစိုးရတပ်တွေနဲ့အရှေ့ပိုင်းကလီဘီယာအမျိုးသားတပ် LNA တို့တိုက်ပွဲဖြစ်နေတာသတင်းနှစ်ပတ်ရှိနေချိန်မှာအခုလိုလူနေရပ်ကွက်အပေါ်ရော့ကက်ဒုံးကျည်တွေနဲ့တိုက်ခိုက်တာဖြစ်ပါတယ်။လီဘီယာနဲ့ပတ်သက်လို့ခိုင်မာတဲ့ဆုံးဖြတ်ချက်ချဖို့လိုနေပြီးလောလောဆယ်တော့ဆုံးဖြတ်ချက်အတွက်သဘောတူမှုမရသေးဘူးလို့အလှည့်ကြဥက္ကဋ္ဌခရစ်စတော့ဖ်ဝိုက်စကန်ကပြောပါတယ်။လီဘီယာဆိုင်ရာကုလသမဂ္ဂအထူးတန်တမန်ဟာဆန်ဆာလာမီကလုံခြုံရေးကောင်စီကိုလီဘီယာအခြေအနေနဲ့ပတ်သက်လို့ကြားသာပြီးနေတော့ကတကပိတ်တင်ပြဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲအတွင်းမှာဆုံးဖြတ်ချက်မူကြားအပေါ်လက်မခံနိုင်ဘူးလို့အမေရိကန်နဲ့ရုရှားနိုင်ငံတို့ကပြောကြားခဲ့ကြပါတယ်။လီဘီယာနိုင်ငံတဲကိုလက်နက်တွေလှည့်ဝင်နေတယ်လို့အင်မတန်ဆိုးဝါးတဲ့လူသားဘေးဒုက္ခကြီးကြရောက်မဲ့အခြေအနေကိုဦးတည်နေတယ်လို့အထူးတပ်တမန်ဆာလမီကပြောပြီးတော့အပြစ်အခက်ရဲ့ဆဲဖို့တောင်းဆိုနေပါတယ်။လီဘီယာအစိုးရတပ်တွေနဲ့ LNA တပ်တွေကြားတိုက်ပွဲတွေဟာဧပြီလဇန်းမှာစတင်ခဲ့တာဖြစ်ပါတယ်ရှင
်။တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့နှစ်နှစ်နီးပါးကြာစုံစမ်းခဲ့တဲ့အစီရင်ခံစာကိုတော့လွှတ်တော်နဲ့အမေရိကန်ပြည်သူတွေကြာသပတေးနေ့ကကြည့်ရှုခွင့်ရလိုက်ပါပြီ။အမေရိကန်သမ္မတမစ္စတာထရန့်ရဲ့မဲဆွယ်စီယိုရဲ့အဖွဲ့နဲ့ရုရှားအဖွဲ့တို့ကြားမှာပူးပေါင်းဆောင်ရွက်ခဲ့တဲ့ဆိုတဲ့အထောက်အထားမတွေ့ရကြောင်းအစီရင်ခံစာမှာဖော်ပြထားပေမဲ့လို့သမ္မတနဲ့သူ့လူတွေအနေနဲ့ဥပဒေကိုချိုးဖောက်ဖို့ကြံစည်ခဲ့ခြင်းရှိမရှိဆိုတာကိုတော့မစ္စတာမူလာအနေနဲ့ယတိပြတ်ကောက်ချက်မချနိုင်ခဲ့ပါဘူး။အတိုက်ခံဒီမိုကရက်တွေဘက်ကတော့ဥပဒေချိုးဖောက်လို့ယူဆလို့ရနိုင်တဲ့အစီရင်ခံစာပါ။တိရှိချက်အစ်စ်တွေပေါ်အခြေခံပြီးတော့လွှတ်တော်အနေနဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ဖိအားပေးလှုံ့ဆော်နေပါတယ်။ဒီကြောင့် VOA သတင်းတော့ဂျင်မလုံးဝါရှင်တန်ကနေသတင်းပေးပို့ထားတာကိုဇော်ဝင်းလိုင်ပြောပြပေးပါရှင
်။မူလအစီရင်ခံစာထွက်လာပြီးတဲ့နောက်အင်ဂျီတော်မှာသမ္မတဒေါ်နယ်ထရမ့်ကတော့စိတ်လက်ပေါ့ပါနေပုံရပါတယ
်။ I'm having a good day too. It was called No collusion, no obstruction.
ဖိတ်ချမ်းသာတဲ့ခေါင်းလင်းလေးပါ။ဒါကိုရုရှားနဲ့ပူးပေါင်းဆောင်ရွက်တာဥပဒေချိုးဖောက်တာမရှိဘူးလို့ခေါ်ပါတယ်။ဘယ်တော့မှမရှိခဲ့သလိုနောင်လဲရှိမှာမဟုတ်ပါဘူး။
ဒါပေမဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့သမ္မတကသူ့ရဲ့ဩဇာအရှိန်အဝါတုံးပြီးဝင်ရောက်ဆွတ်ဖက်ပြီးဥပဒေကိုချိုးဖောက်ခဲ့သလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့အစီရင်ခံစာမှာဖော်ပြထားတာကသမ္မတပြောတာနဲ့လွဲနေပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မူလာကိုဖယ်ရှားပစ်ဖို့အင်ပီရိုရှစ်နေဒွန်မက်ဂန်ကိုသမ္မတကအမိန်ပေးခဲ့ဘူးကြောင်း AP သတင်းတောက်ချက်ဒေးကပြောပါတယ်။
Now McGahn rebuffed this effort, but it shows how the president, at, and the report quotes him, saw the probe as a possible.
ဒီစားမကန်ဘက်ကအခုညင်းနေပြီမလဲ။သူ့ကိုကိုးကားပြီးရေးထားတဲ့သတင်းကိုကြည့်မယ်ဆိုရင်တော့ဒီစုံစမ်းစစ်ဆေးမှုဟာသူ့ရဲ့သမ္မတရာထူးနဲ့အခွင့်အာဏာတွေဆုံးရှုံးသွားစေမယ့်လှုပ်ဆောင်မှုလို့သမ္မတဘက်ကယူဆခဲ့ပါတယ
်။2016ခုနှစ်အတွင်း Trump Messer စီယုံရေးအဖွဲ့နဲ့ရုရှားအကြားအချင်းချင်းဆက်သွယ်မှုတွေရှိခဲ့တယ်ဆိုတာကိုအစီရင်ခံစာမှာဖော်ပြထားပေမဲ့ရာဇဝတ်မှုနဲ့ဆွဲချက်တင်နယ်လောက်တဲ့လုံလောက်တဲ့အထောက်အထားမတွေ့ရဘူးလို့ဆိုပါတယ်။ဒါပေမဲ့သမ္မတအနေနဲ့ဥပဒေကိုချိုးဖောက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စကိုတော့မစ္စတာမူလာကမှတ်ချက်ပေးမထားပါဘူး။မစ္စတာထရမ့်အနေနဲ့ဥပဒေချိုးဖောက်ခဲ့တယ်လို့ဖော်ပြမထားသလိုအပြစ်မရှိဘူးလို့လည်းအစိုးရကမှဖော်ပြမထားပါဘူး။အဆုံးသတ်မှာတော့ဥပဒေချိုးဖောက်တယ်ဆိုတဲ့အချက်နဲ့ရှစ်ဆက်ဆောင်ရွက်စရာလုံလောက်တဲ့အထောက်အထားမရှိဘူးလို့ရှစ်နှစ်ကျော်ဝီလျံဘားကပဲဆုံးဖြတ်လိုက်ပါတယ်။
Apart from whether the acts were obstructive, This evidence of non-corrupt motives.
လုံဆောင်မှုတွေကဥပဒေချိုးဖောက်တယ်မချိုးဖောက်ဘူးဆိုတဲ့ကိစ္စအပြင်စုံစမ်းစစ်ဆေးမှုကိုသမ္မတအနေနဲ့ဥပဒေချိုးဖောက်တယ်ဆိုတဲ့ဆွဆဲပြောဆိုချက်တွေမဟုတ်ဘူးဆိုတာအခုရထားတဲ့ထောက်ထားတွေကအခိုင်အမာပြသနေပြီဖြစ်ပါတယ်
။အောက်လွှတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌ Jared Nadler အပါအဝင်ဒီမိုကရက်တွေကတော့သမ္မတဟာဥပဒေချိုးဖောက်ဖို့အကြိမ်ကြိမ်စူးစမ်းခဲ့တယ်ဆိုတဲ့အသေးစိတ်အချက်တွေပါနေတာကြောင့်ဒီကိစ္စကိုထပ်မံစုံစမ်းသွားဖို့ကတိပြုပြောဆိုနေပါတယ်
။ The special counsel made clear that he did not exonerate the president and the responsibility now falls to Congress.
သမ္မတဟာအပြစ်မရှိဘူးလို့စုံစမ်းစစ်ဆေးမှုမူလရဲ့အစိုးရခန်းစာမှာပြောမှထားတဲ့အတွက်သမ္မတရဲ့လုပ်ရည်တွေပေါ်စုံစမ်းစစ်ဆေးဖို့လွှတ်တော်မှာတာဝန်ရှိလာပါတယ်။အစိုးရခန်းစာအပြစ်ဆုံးအပြင်အထူးစုံစမ်းမှုမစ္စတာမူလရဲ့တခြားထောက်ထားတွေကိုပါလွှတ်တော်ကိုပေးဖို့လိုပါတယ်
။သမ္မတအနေနဲ့ဥပဒေချိုးဖောက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စဟာဆက်ပြီးရှိနေဦးမှာဖြစ်ကြောင်းမိုင်ယာမီတက္ကသိုလ်ကဥပဒေပညာရှင်ဒေးဗစ်အဗရာဟမ်က Skype ကတဆင့်ပြောပါတယ
် I'm not sure that the findings constitute a victory for the president but those claims
ဥပဒေရှိချက်တွေကသမ္မတအနေနဲ့အနိုင်ရလိုက်တာလို့ပြောလို့မရနိုင်ပါဘူးနိုင်ရတယ်လို့ပြောဆိုမှုတွေဟာရုရှားကထိရောက်စွာဝင်ရောက်ဆွတ်ဖက်နိုင်ခဲ့တာသမ္မတကနေစပြီးအင်မီတော်ဝန်ထမ်းအားလုံးကဥပဒေချိုးဖောက်ခဲ့တယ်ဆိုတဲ့တွေးရှိချက်တွေနဲ့ဆန့်ကျင်နေပါတယ်
သမရထွန်းရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ဥပဒေကြောင်းအရာညှင်းခုံပြောဆိုမှုတွေဟာအချိန်ကာလအကန့်အသတ်မရှိရှိနေလိမ့်မယ်လို့နိုင်ငံရေးဆိုင်ရာကြွန့်ကျင်သူဘီလ်ဆွီနီကလည်းပြောပါတယ
် If this goes on for weeks and months it will be another divisive issue
ဒီတိုင်းလာရီနဲ့ချီပြီးကြာသွားမယ်ဆိုရင်တော့ငကူကလေးကအယူဆကွဲနေပြီဖြစ်တဲ့အတိုင်းမျိုးတွေမှာသဘောထားကွဲပြားတာတွေထပ်ဖြစ်လာနိုင်ခြင်းရှိပါတယ
်ရှင်းနေကျော်ဝီလျံဘာအနေနဲ့ရှစ်လအတွင်းလွတ်တော်မှာလာရောက်ထွက်ဆိုပေးဖို့ဒီမိုကရက်တွေကတောင်းဆိုထားသလိုအထူးဆောင်ရမ်းရေးမှူးမစ္စတာမူလာအနေနဲ့မကြတော့တဲ့အနာဂတ်မှာလွတ်တော်မှာလာရောက်ထွက်ဆိုဖို့ဒီမိုကရက်တွေကလိုလားနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နီးကပ်လာချိန်မှာပဲမြေဆုံဆဲစီမံကိန်းအပီးတိုင်ဖြတ်သိမ်းရေးတောင်းဆိုတဲ့လူလူလှုပ်ရှားမှုတွေအရှိန်မြင့်တက်လာနေပါတယ်မနက်ဖြန်ဧပြီလ20ရက်နေ့မှာတော့အေယာဝတီကိုပြန်ရွေးယူကြမယ်ဆိုတဲ့ခေါင်းစဉ်နဲ့မြေဆုံဆဲစီမံကိန်းကိစ္စအဖြေရှာဖို့အကြိုစကားဝိုင်းတစ်ခုကျင်းပဖို့ရှိနေတယ်လို့မြေဆုံစီမံကိန်းဖြတ်သိမ်းနိုင်ရေးအတွက်လိုအပ်ရင်တရုတ်အစိုးရကိုရော်ကြေးပေးသင့်ပေးသွားမယ်ဆိုတဲ့အယူအဆတွေကလည်းတိုးလာနေပါတယ်မြေဆုံအရေးဆောင်ကြီးနေတဲ့နိုင်ငံရေးအသိုင်းအဝိုင်းနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တချို့ကိုကိုဇော်ထက်ကမေးမြန်းတင်ပြထားပါတယ်
နိုင်ငံတော်တာဝန်ခံဒေါန်ဆန်းစုကြည်ရဲ့ဒီရပိုင်းသွားမဲ့တရုတ်ပြည်ခီးစဉ်အတွင်းမှာကချင်ပြည်နယ်မှာလုံးမဲ့မြေဆုံဆဲတိဆောင်းရင်းနဲ့ပတ်သက်ပြီးဆွေးနွေးသွားဖို့ရှိနေရကြောင်းအဲ့ဒီအပေါ်မှာလူထုကစိတ်ဝင်စားနေကြတာပါဒီလိုခီးစဉ်မတိုင်ခင်မနက်ဖြန်စနေနေ့မှာပဲရန်ကုန်မြို့မှာတော့အေယာဝတီကိုပြန်ရွေးယူကြမယ်ဆိုရဲခေါင်းစဉ်နဲ့မြေဆုံအရေးဖြေရှာမဲ့သကဝိုင်းတစ်ခုကိုတဘာဝပတ်ဝန်းကျင်အရေးနားလည်ကြွညင်သူတွေနဲ့စပေးအမှုပညာတိုင်ဝမ်ကနာမည်ကြီးပုဂ္ဂိုလ်တချို့ပါဝင်ပြီးဆွေးနွေးကြဖို့ရှိနေကြပါတယ်တချိန်တည်းမှာပဲအရာဝတီကိုပြန်ရွေးယူရမယ်ဆိုရဲစကားလုံးအတုံးနှုံးပေါ်မှာလည်းနားလည်မှုတွေစိုးရိမ်မှုတွေအမျိုးမျိုးကွဲပြားလာနေကြတာပါမြန်မာအစိုးရအနေနဲ့တရုတ်အစိုးရကိုပေးထားတဲ့ကတိကဝတ်အတိုင်းအကောင့်တွေဖော်မလားဒါမှမဟုတ်ရင်စီမံကိန်းရဲ့တန်ကြီးကိုပြီးရောဘူးကဖြည့်ရှင်းသင့်တဲ့နီလန်းလားဆိုတဲ့အပေါ်မှာအမြင်ကွဲပြားနေကြတာပါအရာဝတီကိုပြန်ရွေးယူကြမယ်ဆိုရဲစကားဝိုင်းကိုဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာထွန်းလွင်ကတော့ပြည်သူကဒီစီမံကိန်းအတွက်ရော်ကြေးပေးရဟာအစိုးရကိုကူညီဖြည့်ရှင်းနိုင်မယ်နီလန်းတစ်ခုဖြစ်နိုင်ကြောင်းဖီယိုကိုပြောပါတယ
်ဒါတော့အစိုးရရဲ့ဘက်ကဟောလာတစ်ဖက်ကတရုတ်နိုင်ငံရဲ့နောက်ပြည်သူရဲ့သုံးဖွဲ့ဆိုင်မှာဒါပြည်သူကလည်းသူတက်နိုင်တဲ့ဘက်ကနေပြီးတော့အစိုးရကိုကူညီချက်သဘောပါပဲအဲ့တော့ကျွန်တော်တို့ကဒါအစိုးရအနေနဲ့ဒီလိုပြန်ရွေးဖို့ဆုံးဖြတ်ချင်တဲ့ငွေကြေးကြီးမှာအကဲခဲရှိနေတယ်ဆိုရင်ဒါပြည်သူကဝိုင်းထဲမယ်ဆိုတော့ဆန္ဒရှိတဲ့လူတွေရဲ့သဘောထားအတိုင်းလုပ်တဲ့ပွဲပါပဲကျွန်တော်တို့ကတော့တန်းတဲ့တည်းက last minute ကြီးရော ARD ကိုကွယ်ပါပဲ။ဒါပေမဲ့ decision ကတော့ဒါပါပဲပြောလက်ရှိကာနာယာဆိုရာရဲ့ decision ပဲဖြစ်တော့မှာပေါ့နော်
။နိုင်ငံကြီးလေးလာသူဒေါက်တာရံမျိုးသိန်းကတော့ဒါဟာနီလန်းတစ်ခုဖြစ်နိုင်ပြီမဲ့လဲတခြားနီလန်းတွေကိုလည်းထည့်သွင်းစဉ်းစားတဲ့ကြောင်းအခုလိုပြောပါတယ
်။ကျွန်တော်မြင်တော့မြစ်ဆုံကိုပြန်ရွေးရမယ်ဆိုတဲ့အသုံးအနှုန်းကဒီလိုမှုမရှိဘူးလို့မြင်ပါတယ်။ဒီကုန်ကျစရိတ်ကိုပြန်ပေးတဲ့နီလန်းဟာလည်းပဲတစ်ခုဖြစ်တယ်ပါလေ။ဒါပေမဲ့အဲ့ဒီဂျော်ဂျီပြန်ပေးတဲ့နီလန်းတစ်ခုတည်းပဲရှိတာမဟုတ်ဘူးလို့ကျွန်တော်နားလည်ပါတယ်။ဥပမာ project အစားထိုးပေးတာမျိုးအခြားပေါ့လေ
နှစ်နိုင်ငံအကြားမှာတန်တမာနီးရညှိနှိုင်းဆွေးနွေးပြီးတော့အပြေရှားနိုင်တဲ့နည်းလမ်းတွေရှိတယ်လို့မြင်ပါတယ
်2018ဒီဇင်ဘာ28-29မှာတရုတ်တန်အမတ်ဟုန်ရှန်ကကချင်ပြည်နယ်ကိုတွားရောက်ခဲ့ပြီးဘာသာရေးခေါင်းဆောင်တွေကချင်ပါတီရဲ့နဲ့တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာကချင်အဖွဲ့အစည်းရဲ့အနေနဲ့အငင်းပွားနေရဲ့မြေဆုံဆဲကိစ္စအပါအဝင်ကချင်ပြည်နယ်မှာရှိတဲ့တရုတ်စီမံကိန်းတွေနဲ့ပတ်သက်ပြီးဝင်ရောက်မပတ်သက်ဖို့ပြောခဲ့ပါတယ်။ဒါဟာအမေရိကန်နဲ့ဗြိတိန်တန်မတ်တွေကချင်ပြည်နယ်ကိုသွားပြီးတပတ်အကြာမှာဖြစ်ပါတယ်။တရုတ်တန်မတ်နဲ့အဲ့ဒီတုန်းကတွေ့ဆုံခဲ့သူတွေထဲကတဦးဖြစ်တဲ့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကမြေဆုံနဲ့ပတ်သက်ရင်ပြည်သူလူထုနဲ့တသားတည်းကန့်ကွက်ကြောင်း VOA ကိုအခုလိုပြောပါတယ
်။ကျွန်တော်တို့ကချင်ပြည်သူလူထုကတော့ကချင်ပြည်သူလူထုနဲ့ကျွန်တော်ဒီဒီမိုကရက်တစ်ပါတီအပါဝင်ပေါ့နော်အဲဒီကတော့ကျွန်တော်မြစ်ဆုံကြီးကဒါဒီဆောက်ကိုရအဲကျွန်တော်လုံးဝကန့်ကွက်ပါတယ်ကျွန်တော်အလိုမရှိပါဘူးနောင်နောင်ကိုလည်းဒီဟာနဲ့ပတ်သက်ပြီးမှဆွေးနွေးဆရာလည်းအကြောင်းမရှိဘူးဆိုတဲ့ဟာမျိုးပဲကျွန်တော်ပြောလို့ပါတယ
်မြစ်ဆုံနဲ့ပတ်သက်ပြီးအခုနှစ်ဇန်နဝါရီလတုန်းကလည်းငင်းညမ်းပါစီမြန်မာပြည်ကွန်ရက်ကဥဆောင်ပြီးမြစ်ဆုံဆဲစီမံကိန်းရပ်တန့်ဖို့တိုင်းသုံးတိုင်းမြို့ပေါင်း20မှာကြေကြေပြန့်ပြန့်ကန့်ကွက်ခဲ့ပါတယ်အဲ့ဒီမြို့နယ်တွေကကောက်ခံလို့ရတဲ့လက်မှတ်တွေကိုစုဆောင်ပြီးနိုင်ငံတော်အတိုင်းအမြန်ရုံးလွတ်တော်ကုလသမဂ္ဂပြီးတော့မြန်မာတရုတ်တန်ရုံးကတဆင့်တရုတ်ကွန်မြူနစ်ပါတီစီကိုပေးပို့သွားမှာပါ။အဲရနဲ့ပတ်သက်ပြီးမကြခင်သတင်းထုတ်ပြန်သွားဖို့ရှိကြောင်းငင်းညမ်းပါစီမြန်မာပြည်ကွန်ရက်ပြည်မျိုးတောင်အခံဦးညီညီကပြောပါတယ
်။ကျွန်တော်တို့ရဲ့ဒေသခံအနေနဲ့ရောကျွန်တော်တို့ဒီကတက်ကြွလှုပ်ရှားသူတွေအနေနဲ့ရောပေါဝင်ဆောင်တဲ့လူတွေအနေနဲ့ရောလုံးဝလက်ခံနိုင်စမ်းမရှိဘူးလေ။ဒီဆုံးစမ်းနေတဲ့ပတ်သက်ပြီးလက်မှတ်တွေအားလုံးပြန်စုလို့ရအောင်ပါပဲ။ပြန်စုပြီးရတယ်ကျွန်တော်သတင်းကရှင်းလင်းပွဲတစ်ခုလုပ်မယ်။သတင်းကရှင်းလင်းပွဲရရင်နေပြီးတော့ဘလောက်အရေးအတွက်ရလဲဖြစ်ကိုပြန်ဆက်ပြီးတော့ဆောင်ရွက်မယ်ဆိုတဲ့ဥစ္စာကိုဒီတရင်းကရှင်းလင်းပွဲရပြီကျွန်တော်ထုတ်ပြန်သွားပါပါ
မြေဆုံဆဲစီမံကိန်းရပ်တန့်ဖို့မြန်မာကက်သလစ်ကာဒီနယ်ယဟန်အမတ်ချားစ်မောင်မိုကလည်းမြန်မာအစိုးရတာဝန်ရှိသူတွေကိုအေပီလာ15ရက်ကဒုတိယအကြိမ်မြောက်စာပေးဖို့မေတ္တာရက်ခံခဲ့သလိုဒီတစ်ကြိမ်မှာတော့တရုတ်အစိုးရစီကိုပါတပြိုင်တည်းထဲပေးဖို့ခဲ့ပါသေးတယ်မြေဆုံဆယ်နဲ့ပတ်သက်ပြီးတရုတ်အစိုးရနဲ့မြန်မာအစိုးရကြားနားလည်မှုတွေဘယ်လိုယူထားတယ်။စာချုပ်ပါအချက်အလက်တွေကိုဘယ်လိုရှိရဆိုတာကိုပွင့်လင်းမှုမရှိပါဘူး။ဒီစင်မာကိန်းကို2006ဒီဇင်ဘာ28ရက်အဲ့ဒီအချိန်ကနိုင်ငံတော်အေဂျန်တာယာရေးနဲ့ဖွံ့ဖြိုးရေးအစိုးရရဲ့အမှတ်၁လျှက်စစ်စွမ်းအားဝန်ကြီးဌာနနဲ့တရုတ်စွမ်းအင်ကုမ္ပဏီ CPI ကြားချုပ်ဆိုခဲ့တာဖြစ်ပါတယ
်။တော်တာရှင်ရရှင်ကိုယ်ပိုင်ဦးချခွင့်ရဝဒေတာမှာငင်းညာရေးတိစားမှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာဖွင့်မျိုးတိုးတက်နေတဲ့ဒေတာပေါ်ကြံတန်းရင်းသားအင်အားစုတွေကအားကြစရာဖြစ်ခဲ့ရပါတယ်နိုင်ငံရေးစီးရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေတာရဲ့ဖွင့်မျိုးမှုတွေဟာတခြားတန်းရင်းသားဒေတာတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငင်းညာရေးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ဗဒက်ပြန်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဒီထိုင်းနိုင်ငံကနေပြီးတော့မှမြန်မာနိုင်ငံဘက်ကိုပြန်သွားတဲ့နေရက်ပြန်ရွှေ့ပြောင်းအလုပ်သမားတွေလုပ်ငန်းခွင်ပြန်ဝင်နိုင်ကြရေးအလုံးရင်းနဲ့အိမ်ပြန်နေကြတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးချင်ပါတယ်။တကြံကာလမှာအလုပ်နားရက်ပြီးဆုံးသွားပြီဖြစ်တာနဲ့အမျှတကြံတွင်းမှာအိမ်ပြန်ခဲ့ကြတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေဟာအခုဆိုရင်တော့လုပ်ငန်းခွင်ပြန်ဝင်နိုင်ဖို့ထိုင်းနိုင်ငံကိုပြန်သွားနေကြပါပြီ။ဒီလ30ရက်နေ့မတိုင်ခင်ထိုင်းနိုင်ငံတဲကိုပြန်လာပါမှအခမဲ့ပြန်လည်ဝင်ရောက်ခွင့် re-entry တုံးရမှာဘလို့ဒီတက်မတ်ရဲ့မတိုင်ခင်မှာသူတို့အလုံးကြီးနဲ့ပြန်နေကြတာပါတနေ့တနေ့ကိုတော့ပြန်တဲ့သူကဖျက်ပြ 6,000 လောက်ရှိနေပြီးတော့သွားလာရေးအခက်ခဲတွေနဲ့လည်းကြုံနေရတယ်လို့အလုံသမားရဲ့ကူညီပေးနေသူတွေကပြောပါတယ်တကြံအပြီးလုပ်ငန်းခွင်ပြန်လာနေကြတဲ့မြန်မာရွှေ့ပြောင်းအလုံသမားတွေအကြောင်းထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ထားပါတယ
်နေရက်ပြန်ရွှေ့ပြောင်းလို့သမားတွေအတွက်ထိုင်းဖက်ငွေ 1,000 ကုန်ကြပြီးဆောင်ရွက်ရတဲ့အိမ်ပြန်တုံးကြီး re-entry အစားအခမဲ့အိမ်ပြန်တုံး re-entry စနစ်နဲ့ဧပြီလ9ရက်နေ့ကနေဧပြီလ30ရက်နေ့အတွင်းမှာဝင်ထွက်ခွင့်ပြုတဲ့အကြောင်းထိုင်းဆိုရကထုတ်ပြန်ကြေညာထားခဲ့ပြီးတဲ့နောက်ဧပြီလ9ရက်နေ့ကစလို့နေရက်ကိုပြန်ကြတဲ့ရွှေ့ပြောင်းမြန်မာတွေဟာ
လူရဲ့တသိန်းခွဲလောက်ရှိတာပါအခုအခါမှာတော့တနေ့ကိုလူရဲ့6000ခန့်ပြန်လာနေကြတယ်ဆိုပြီးမြမပိသားများအရေးပူးတွဲလှူရှာမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကခုလိုပြောပါတယ်အဲမေဆောင်မြောက်ကြီးအဲ့မှာရှိပြီးကတော့အဘွားရေဒီယဝင်၄တောင်ဝင်ကြလောက်အောက်ကအဲ့လိုဘောကိတုစီတော်ကိတုတရက်တန်ကိတုထောင်းဒီကိတုရေလေကျွန်းစစ်တပ်ကိတုရေလေကျွန်းရဲကိတုမိုးကုတ်ကိတုအမတ်ကိတု အမဆက်ခွန်ကိတ်တို့အမဆက်ကူကိတ်တို့စသည်အဖြင့်တော်ရင်းကိုဖျက်ရတဲ့လေကိတ်တွေကလည်းအပီပီးအတက်ကပြန်လာကြတဲ့အကြီးအတွက်ကလည်းနဲတော့မနေဘူးအဲ့ဒါကလည်းတနေ့ကိုလူ2000ဝန်းကျင်လောက်ရှိတယ်ဆိုတော့အပေါ်ကနေဒီယဝင်၄000ဝန်းကျင်လောက်အောက်ကတော်ရင်းကိုဖျက်တာ2000လောက်စသည်အဖြင့်တနေ့လူ6000လောက်တော့ပြန်လာတယ်လို့တော့အကြံပြန်မှန်းလို့ရတယ်လေ
အခုဆိုရင်မြန်မာပြည်ဘက်ကနေမြဝတီကိုပြန်လာကြတဲ့ကားတွေဟာလေလူတွေအများကြီးဖြစ်တာမို့လက်မှတ်မရတာတွေဖြစ်နေသလိုမဲဆောက်ကနေဘန်ကောက်ကိုတက်တဲ့ကားတွေမှာလည်းပြန်လာကြသူတွေအများပြားရှိတာကြောင့်ကားလက်မှတ်တွေကိုပွဲစားတွေကအမျက်တင်ပြီးပြန်ရောက်နေကြတာကိုတွေ့ရတယ်ဆိုပြီးဦးမိုးကျော်ကဆိုပါတယ်
ကြောမယ်ဆိုရင်ဒီကားလက်မှတ်တွေဆိုရင်အမျက်
600ရာနေပြီးတော့1000ဒီလက်မှတ်ဆိုရင်6900ရာရှိအမျက်ကြီးတယ်လို့ကြားသိရပါတယ်အခုနေရပြန်ကြသူတွေတဲကပြန်လာကြသူတွေဟာကရင်ပြည်နယ်နဲ့မွန်ပြည်နယ်ကနေအများစုဖြစ်ကြပြီးတချို့ကတော့ကားလက်မှတ်အခက်အခဲတွေကြောင့်စောစောပြန်လာကြတာတွေလုပ်ငန်းခွင်ကို20တိရက်နေပြီးတာနဲ့ချက်ချင်းပြန်ဝင်ရမယ်သူတွေရှိတယ်လို့လည်းဆိုပါတယ်ခိုင်းဆိုရကသုံးနှစ်သက်တိုက် re-entry visa တော့အဲ့ဒီအစီအစဉ်ကိုသိနားမလဲတာကြောင့်ပြီးခဲ့တဲ့နှစ်တွေတုန်းကတော့ပြန်တဲ့သူတွေနည်းပေမဲ့ဒီနှစ်မှာတော့ထိုင်းရနာပိုင်းတွေကလူဝင်မှုကြီးကြပ်ရေးရုံးကနေဆက်ရွက်စာတမ်းတွေပြုတ်လုပ်ပေးပြီးနေရပြန်မြန်မာတွေအတွက်မြန်ဆန်တဲ့အစီအစဉ်တွေကြောင့်ပြန်တဲ့သူအများအပြားရှိခဲ့ပြီးဒီနှစ်မှာတရားဝင်ဂိတ်ပေါက်၄ပေါက်ကနေကောတရားမဝင်ဂိတ်တွေကပါနေရပြန်ကြတဲ့မြန်မာတွေသတိန်းခွ
ေခဲ့အစီအစဉ်ပြပြခြင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုအောင်လွေဦးကတလှည့်ကြီးညာပေးပါဦးရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့နောက်ရှက်မှုတွေကိုစုံစမ်းစစ်ဆေးရမှာသမ္မတကဟန်တာဖို့ကြိုးစားခဲ့တာရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာက7ကြိမ်စစ်ဆေးခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတအနေနဲ့ဥပဒေချိုးဖောက်ဖို့အထိရည်ရွယ်ခဲ့ကြောင်းတသက်ပြန့်နေတဲ့ထောက်ထားမျိုးတော့မတွေ့ခဲ့ရပါဘူး။ဒီမိုကရက်တစ်ပါတီသမ္မတလောက်ဟီလန်ကလင်တန်နဲ့ရှင်ပြိုင်ခဲ့တဲ့ရွေးကောက်ပွဲမှာအသာနဲ့ရနိုင်မှုထရန့်ဒါမှမဟုတ်သူစီးရုံးရေးဖွင့်တဲ့ရုရှားတို့ကြားပူးပေါင်းကြံစည်ခဲ့တဲ့အထောက်အထားမျိုးမတွေ့ရတဲ့အကြောင်းလဲမနေ့တုန်းကတရားဝင်ထုတ်ပြန်လိုက်တဲ့စာမျက်နှာ448မျက်နှာရှိတဲ့အထူးစုံစမ်းရေးမှုရဲ့အစီရင်ခံစာမှာမှတ်ချက်ပေးဖော်ပြထားပါတယ်။မာလီနိုင်ငံမှာဝန်ကြီးချုပ်ဆွန်မီလိုပိုဘေးရီမိုင်ဂါနဲ့ဆူရဖွဲ့တစ်ဖွဲ့လုံးမနေ့တုန်းကပဲနှုတ်ထွက်သွားပါတယ်။ဝန်ကြီးချုပ်နဲ့ဆူရဖွဲ့ရဲ့နှုတ်ထွက်စာကိုလက်ခံလိုက်ပြီးဖြစ်တဲ့အကြောင်းလဲသမ္မတအီဘရာဟင်ဘိုဘာကာခိုင်တာရဲ့ယုံကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ပြီးခဲ့တဲ့လတဲ့မှာတုန်းကဒိုဂွန်လူမျိုးစုရဲ့လက်ချက်လို့တန်တရားရှိနေတဲ့ဖူလာနီလူမျိုးစုမွေးမြူရေးသမား160လောက်ဆုလိုက်ပြုံးလိုက်တပ်ဖြတ်ခံရမှုပါဝင်နိုင်ငံလေပိုင်းကအကြမ်းဖက်လို့ရက်တွေကြီးထွားလာခဲ့ပြီးတဲ့နောက်မှာပဲဝန်ကြီးချုပ်နဲ့ဆူရဖွဲ့နှုတ်ထွက်သွားတာလည်းဖြစ်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကနော်ထရဒမ်ကက်သီဒရယ်ဘုရားကျောင်းမိလောင်မှုဖြစ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာ UNESCO ကိုယ်စားလှယ်ဖွင့်တဲ့သမ္မတအီမန်နျူအယ်မာခရွန်တို့သမ္မတနန်တော်မှာဒီနေ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ကမ္ဘာကျော်နော်ထရဒမ်ဘုရားကျောင်းကြီးကိုတော့ယဉ်ကျေးမှုမှုနေရာဖြစ် UNESCO က1992ခုနှစ်မှာအတိအမှတ်ပြုထားတာပါ။
နောက်ဆုံးရသတင်းကြေညာကိုကိုအောင်လွေဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာတပ်ဖန်းအင်ဂျင်နီယာကတော့ Void Deck Zonjet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နာရီကြာကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.